မြန်မာနိုင်ငံနဲ့ဆက်ဆံတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကအခုနောက်ဆုံးစစ်ရေးအရာထိတွေ့ဆက်ဆံမှုတွေစတင်ဆောင်ရွက်ဖို့ကြေညာလိုက်တဲ့အပေါ်မှာလူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်ဖြစ်နေကြပါဗျ။အရေးအသွေးပြေဝတဲ့စစ်တပ်ဖြစ်လာစေဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေလူ့အခွင့်အရေးကိစ္စတွေမှာအစပြုဆောင်ရွက်မယ်လို့ဆိုပေမဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကတော့အချိန်မတန်သေးတဲ့လှုပ်ရက်အဖြစ်မြင်နေကြတာပါ။အမေရိကန်မြန်မာဆက်ဆံရေးနောက်ဆုံးအခြေအနေကိုတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါရှင်
အမေရိကန်ပြည်ထောင်စုကစစ်ဘက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်တဲ့အစီအစဉ်အစဖြစ်စစ်ဘက်ကဥပဒေရေးရာပညာရှင်တွေကိုဆီလုပ်ပြီးမြန်မာစစ်တပ်အရာရှိတွေနဲ့လူ့ခွင့်ရေးစစ်ဥပဒေတွေအကြောင်းဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်ပါတယ်ဒီလိုပဲလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေနဲ့အရေးပေါ်အကူအညီပေးကိစ္စတွေမှာမြန်မာစစ်တပ်ကကျွမ်းကျင်မှုရှိရှိနဲ့ပါဝင်နိုင်မဲ့ပူးပေါင်းဆောင်ရွက်မှုမျိုးတွေစတင်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒဲရစ်မစ်ချန်နဲ့ဒုတိယမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရူ့စတိုကရန်ကုန်မြို့မှာကြီးညာခဲ့ကြတာပါဒါပေမဲ့လူခွင့်ရေးလှူရှာသူတွေကတော့စစ်ဘက်ဆိုင်ရာတင်နှန်းတွေပေးတဲ့အထိမဟုတ်ပေမဲ့အချိန်မတန်သေးတဲ့အစီအစဉ်ဖြစ်မြင်ကြပါတယ်လူခွင့်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကတော့အမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ရဲ့ထိတွေ့ဆက်ဆံရေးမူဝါဒမှာသတိထားစရာတွေရှိနေတယ်လို့ဆိုပါတယ
် Human Rights Watch and other human rights groups are very skeptical and concerned.And believe it's premature to engage in any kind of military assistance with the Burmese military right now.
Human Rights Watch နဲ့တခြားလူ့အခွင့်အရေးအဖွဲ့တွေအနေနဲ့ဒီအစည်းအဝေးပေါ်မှာစိုးရိမ်မိတယ်လို့အခုအချိန်မှာမြန်မာစစ်တပ်နဲ့စစ်ဘက်ဆိုင်ရာအဆက်အစံတွေလုပ်ဖို့အချိန်မတန်သေးဘူးလို့လည်းယုံကြည်ထားကြပါတယ်။လူ့အခွင့်အရေးကိစ္စတွေစစ်ဥပဒေအကြောင်းတွေပြောတာမျိုးကပြဿနာမရှိပေမဲ့လူသားချင်းစာနာမှုနဲ့ကပ်ဘေးဒဏ်အကူအညီပေးရေးအစည်းအဝေးတွေအတွက်လက်ကျင့်ပေးမယ်ဆိုတာမျိုးကတော့တစ်မျိုးပါ။ဒါရီကိုဆက်လုပ်ဖို့ဆိုတာတော့စောလုံးနေပါတယ်။ဒါပေမဲ့လည်းပင်တဂွန်ကတော့လုသင့်တယ်လို့ယူဆပြီးဆက်လုပ်ဖို့စီစဉ်ကြတာပါ
။အမေရိကန်တမတ်ကြီးနဲ့ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တို့ကတော့အပြောင်းလဲတွေပေါ်ပေါက်လာနေတဲ့မြန်မာနိုင်ငံမှာစစ်တပ်အနေနဲ့အရေးအသွေးပြေဝတဲ့ဖွဲ့စည်းတစ်ခုဖြစ်နေလူမှုအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်လာဖို့ရည်ရွယ်တဲ့အကြောင်းပြောခဲ့ကြပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးစစ်တပ်ကတိုင်းပြည်အနာကိုထိန်းချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေရှိနေစေဖြစ်တဲ့စစ်တပ်နဲ့ထိတွေ့ဆက်ဆံလာတဲ့အပေါ်မှာတော့လူခွင့်ရေးလှူရှာသူတွေကစိုးရိမ်နေကြတာပ
ါ Because we believe that if you want to strengthen the Burmese government's capacity for disaster assistance you should work with civilian authorities that work on emergency assistance
ကဗီရန်အကူအညီပေးတဲ့နေရာမှာအစိုးရရဲ့စွမ်းဆောင်ရည်မြင်မလာအောင်လုပ်ချင်တဲ့ဆိုရင်အရသာအစိုးရနဲ့ပဲလုပ်သင့်တယ်လို့ကျွန်တော်တို့ကယူကြည်ထားပါတယ်မြန်မာစစ်တပ်အတွက်ဒီလိုအကူအညီတွေမလိုပါဘူးမြန်မာနိုင်ငံမှာစစ်တပ်တဲ့အရသာအစိုးရကသာအကူအညီပို့လို့နေရပ
ါမြန်မာစစ်တပ်အနေနဲ့ကလေးစစ်သားအုံပြမှုကိစ္စအာရမလိုအပ်ပြီးခိုင်းစင်မှုနဲ့လက်နက်ကင်တိုက်ပွဲတွေအတွင်းစစ်ဥပဒေချိုးဖောက်မှုတွေကိုအဆုံးသတ်အောင်လုပ်ရမယ့်ကိစ္စမျိုးတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးအာရုံစိုက်တဲ့နယ်လို့လည်းသူကပြောပါတယ်ဆန်းစစ်သူတချို့ကတော့အမေရိကန်အစိုးရကအာရှဒေသကိုအာရုံစိုက်လာတဲ့မူဝါဒတစ်ပိုင်းဖြစ်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးတွေတိုးမြင့်လာနေရမှာအထူးသဖြင့်အာရှတလောနိုင်ငံရေးစီးပွားရေးအရဩဇာကြီးတဲ့တရုတ်နိုင်ငံနဲ့အိန္ဒိယချင်းဖြစ်မြန်မာနိုင်ငံကိုထိတွေ့ဆက်ဆံမှုကြိုးပမ်းလာတာလို့မြင်နေကြတာပါ Human Rights Watch အဖွဲ့ရဲ့အာရှရေးအညွှန်ကြားရေးမှူးစစ်တန်ကတော့ပင်လယ်ကုန်းစစ်ဌာနချုပ်ရဲ့လုံယိုးလုံစင်ဩဇာချက်ထွင်လို့တဲ့အစီအစဉ်ဖြစ်နေမြင်နိုင်ပေမဲ့တရုတ်နိုင်ငံရဲ့အချိန်အဝါကိုစိုးရိမ်မှုကိုလည်းပြသနေတယ်လို့ဆိုပါတယ်
Well, I think the reason they want to have military ties is because the Pentagon wants to have military ties with every country in the world that isn't an enemy.
စစ်ဘက်ဆိုင်ရာအဆက်ဆံတွေလုပ်တင်တဲ့အကြောင်းရင်းအနေနဲ့ကတော့ပင်တဂန်ဟာကမ္ဘာတစ်ခုလုံးမှာစီးအမျှနေရာတိုင်းမှာရန်သူမဟုတ်သူတွေဆက်ဆံကျင်တဲ့သဘောထားကြောင်းလို့ကျွန်တော်ယူဆပါတယ်။မြန်မာနိုင်ငံရဲ့အင်ဂျင်နီယာတွေနဲ့လည်းဒီလိုပဲဆက်ဆံနေကြပါ။မဟာဗျူဟာအရာအထက်ရှာမဟုတ်လှတဲ့ကမ္ဘောဒီးယားလိုနိုင်ငံမျိုးနဲ့တောင်ဆက်ဆံဖို့ကြိုးပမ်းခဲ့တာပါ။ဒါကတော့ပင်တဂန်ကနေရာတိုင်းမှာလုပ်တဲ့ကိစ္စပါ။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လို့မဟာဗျူဟာအရာစိုးရိမ်စရာရှိနေတယ်ဆိုတာကတော့မှန်ပါတယ်။တခုစီတာကတော့မြန်မာနိုင်ငံဟာတရုတ်ရဲ့ရင်ခွင်ထဲဝင်သွားလိမ့်မယ်လို့တော့အခုအချိန်မှာယုံကြည်ရလို့ရှိလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်နိုင်ငံနဲ့နီနီကာကာဆက်ဆံရင်ရုပ်သေးတော့အဖြစ်ခံလို့မရဘူးဆိုတာကိုသဘောပေါက်လာတာဟာလေမြန်မာနိုင်ငံမှာလက်ရှိပြုပြင်ပြောင်းလဲရေးတွေလှုပ်လာရတဲ့အကြောင်းရင်းတွေကတခုပ
ါနိုင်ငံခြားစစ်ဘက်ဆိုင်ရာဆက်ဆံတွေစတင်မဲ့အစီအစဉ်ကိုတော့အမေရိကန်ကာဝေးဌာနလက်အောက်ခံနိုင်ငံတကာဥပဒေရေးရာလေးလာရေးဌာနကဆောင်ရွက်သွားမှာပါ။အစီအစဉ်မတိုင်မီမှာလည်းပဲအမေရိကန်ကာဝေးဝန်ကြီးဌာနကဥပဒေရေးရာကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကလည်းမြန်မာနိုင်ငံကိုတွားရောက်ပြီးစစ်တပ်ထဲကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။